ီးစုံစင်စီမံကိန်းပြန်စမယ်မစဘူးဆိုတဲ့ဆုံးဖြတ်ချက်ကိုပြည်အောင်စုအစိုးရနဲ့ဒတိုင်းကြီးလုံးကချမှတ်ရမှာဖြစ်တယ်ဆိုပြီးတော့ကချင်ပြည်သားမှာဩဇာရှိတဲ့ဘာသာရေးကျောင်းဆောင်တဦးက VOA ကိုပြောပါတယ်ဒီကိစ္စကိုအစိုးရကတိကျတသားဆုံးဖြတ်ဖို့ကချင်လူငယ်တွေကလည်းလှူလာနေကြတာပါ VOA မြန်မာပိုင်းတင်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကမြေဆုပ်ဆဲစီမံကိန်းပြန်လည်စတင်ရေးနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့အပေါ်ကချင်နိုင်ငံရဲ့ဘာသာရေးနဲ့လူမှုအသင်းဖွဲ့တွေကလက်မခံကြောင်းတုံ့ပြန်တမ်းတွေထွက်ပေါ်လာကြလို့ဒီစီမံကိန်းနဲ့ပတ်သက်ပြီးပြက်ပြက်တတဆုံးဖြတ်ဖို့ကိုလိုလားနေကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်တန်ဘက်နဲ့တွေ့ဆုံခဲ့တဲ့ကချင်နေချင်းခရိုင်အောင်ဖွဲ့ချုပ် KBC ရဲ့အထူးတွေ့ရင်မှုဒေါက်တာခလန်ဆန်ဆွန်ကစီမံကိန်းပြန်စာရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ကျွန်တော်ကချင်းလူသူရဲ့တန်ကတော့ကျွန်တော်ထင်တာတော့ကြောင်းလဲမှုတော့မရှိဘူးလို့ထင်တာပဲဒါပေမဲ့ဒီနိုင်ငံတော်အစိုးရရဲ့အတန်ကတော့ပိုင်ပင်ခံရဲ့အမြင်မှာလဲဟိုအရင်တော့ကတော့သူအစိုက်ခံပါတီမလို့ဟိုကန့်ွက်တယ်ဒါပေမဲ့အစိုးရဖြစ်လာတဲ့အချိန်မှာသူ့ရဲ့အမြင်ကြောင်းသွားပြီဆိုတာဒီကတော့တာမတ်ပြောတယ်လေမြစ်ဆောင်ကကချင်းလူသူရဲ့အရေးပဲမဟုတ်ဘူးတတိုင်းပြည်လုံးရဲ့အရေးဖြစ်တဲ့ဖြစ်ကြောင့်မလို့ကျွန်တော်တို့ထောက်ခံပြီးစေကံတော်သူဖြစ်စေမြန်မာပြည်ဒီပြည်လုံးရဲ့အပေါ်မှာမူတည်တယ်လို့ကျွန်တော်ပြောပြတယ်
။ကချင်နိုင်ငံရေးပါတီတွေကလည်းထောက်ဝါရဆိုင်ဖို့သဘောထားရှိကြောင်းနဲ့ကချင်ပြည်နယ်ကစစ်မှုစီမံကိန်းတွေကိုငြိမ်းချမ်းရေးရမှသာဆောင်ရွက်စီလိုကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ KDNG ကကချင်လူမှုဖွံ့ဖြိုးရေးကိုယ့်အဖွဲ့ရဲ့အထွေထွေတွင်းရင်းမှုကိုစားကြီးကတော့မြေဆုံတဲ့ရေးကိုနိုင်ငံတော်အစိုးရအနေနဲ့ပြည့်ပြတ်သားသားဆုံးဖြတ်ဖို့လိုလားကြောင်းပြောပါတယ
်။အဲ့ဒါအစ်ကတော့နိုင်ငံတော်အုပ်ချုပ်တဲ့ကောင်းဆောင်ဒီနိုင်ငံတော်အစိုးရကအတိတ်ကကြတယ်ကိုစီတူလူသူအပေါ်မှာဘယ်လိုသဘောထားရှိလဲကိုရဲ့တိုင်းပြည်အတွက်ကိုနိုင်ငံအတွက်ဘယ်လိုဖြစ်လို့ဆိုရခါပြက်ပြက်တတ်တတ်ဆုံးဖြတ်ဖို့အရေးကြီးတာပေါ့အဲ့ဒီပိုင်းတော့တော်တော်အရေးကြီးတယ
်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်းအခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်မြကြီးလားမျိုးကိုတွားရောက်ဆင်ပါလဲမြေဆုံဆဲရေးနဲ့ပတ်သက်ပြီးတိတိကျကျပြောဆိုတာမရှိခဲ့ကြောင်းနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပြည်သူသဘောထားကိုအဓိကဦးစားပေးမယ်လို့ပြောတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်လက်ရှိအစိုးရအနေနဲ့မြေဆုံအရေးအပေါ်ပြက်ပြက်သားသားမကင်တွယ်တဲ့အခြေအနေပေါ်နိုင်ငံရေးလေးလာတုံးတတ်သူဒေါက်တာရံမျိုးသိန်းကအခုလိုတုံးတတ်ထားပါတယ်
။ဟောရခိုင်အရေးအပါဝင်ပေါ့လေ။နိုင်ငံတကာရဲ့ဖိအားပေးမှုတွေအမြင့်တက်လာနေတဲ့အနေအထားရှိတဲ့အခါကျတော့တော့ဒီကုလသမဂ္ဂမာယောကုလသမဂ္ဂလုံခြုံရေးကောင်စီမှာရောအရေးယူခံရနိုင်တဲ့အခြေအနေတွေကလည်းပဲဖြစ်မလာဘူးလို့ပြောဖို့ခက်ပါတယ်။အဲဒီလိုအခြေအနေမျိုးမှာကျွန်တော်တို့နိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံရဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာရှိတဲ့ဗီတိုအာဏာကိုလည်းပဲအားကိုးနေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒီအခြေအနေတွေအကြောင်းလည်းပဲတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေပေါ်မှာနောက်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေရဲ့ဒီတွန်းတွန်းတိုက်တိုက်ရှေ့တိုးလာတဲ့အပေါ်မှာတန်ပြန်နိုင်စွမ်းပေါ်လေရှင်နေတာလို့အဲ့ဒီလိုသုံးသပ်ပါတယ
်မြေဆုံဆဲစီမံကိန်းကိုပြန်လည်စတင်မယ်ဆိုရင်တွေ့ကြုံရနိုင်တဲ့အခက်အခဲတွေကိုဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်ဒါဟာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကပါတီအတွက်ကဒါနိုင်ငံရေးအရစုဆိုင်တစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒါစီးလုံးညီညွတ်မှုနဲ့ဒီမိုကရေစီအပြောင်းလဲအတွက်လည်းကြီးမားတဲ့ဟိုအနှုတ်လက္ခဏာပြတဲ့တက်ရောက်မှုမျိုးဖြစ်လာနိုင်တယ်လို့မြင်ပါတယ်ဗျ။
မြေဆုံဆဲစီမံကိန်းကို2009ခုနှစ်ကစတင်အကောင်အထည်ဖော်ခဲ့ပြီးပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2011ခုနှစ်မှာသမရဦးသိန်းစင်ကသူ့ဆိုးရသက်တမ်းအတွင်းရပ်ဆိုင်းထားကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်လည်စတင်ဖို့ကြိုးစားတာတွေရှိနေပြီးဒီစီမံကိန်းကိုအပြီးရပ်ဆိုင်းမယ်ဆိုရင်မြန်မာနိုင်ငံဘက်ကအမေရိကန်ဒေါ်လာ1800ဘီလီယံရမယ့်အခြေအနေရှိနေတာဖြစ်ပါတယ်။